ဆက်ရနိုင်ပြီနောက်ပိုင်းခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်သံတမန်ကြီးကအားပေးစကားပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့လည်းနှစ်သက်ကူစုဆောင်စကားဖြင့်ပြောကြားလိုက်ပါတယ်
This year, the people of Myanmar have shown incredible courage and resilience in the face of immense challenges.
As a new year approaches, ဒီနေ့မှာပဲမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းမယုံနယ်လောက်ပျော်မြောက်တဲ့တတိနဲ့ကျဉ်းကျဉ်းခံနိုင်စွမ်းကိုပြသကြပါတယ်။နှစ်သက်ကူပြောင်းမှုအချိန်နီးကပ်လာတဲ့မြန်မာပြည်သူတွေငြိမ်းချမ်းကြပါစေ၊ကျန်းမာကြပါစေ၊ဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ယူသားစွာစုမုံကောင်တောင်းလိုက်တဲ့အကြောင်းတမန်ကြီးတောမတ်စ်ပိုင်ရာကဗိုလ်ထုံးနဲ့အွန်လိုင်းကနေနှစ်သက်ကူစုထောင်းစကားပြောကြားရမှာထက်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအရသာစုရောက်ကိုဖယ်ရှားအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်ပေါက်နေတာကြောင့်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကမြန်မာစစ်အာဏာနေပေါ်ဖိအားပေးနေတာပါစစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေပေါ်အပြင်းထန်နေနေမှုတွေကြောင့်နောက်ဆက်တွဲလက်နက်ကန်ပစ်ကတ်တွေနေရဆုပ်ကွာထွက်ပြေးရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေကျဝမှာကိုလည်းနိုင်ငံတကာတိုင်ဝမ်ကသတိပေးပြောဆိုထားပါတယ်